ော်ပြည်သူတွေအနေနဲ့လေမမှန်ကငယ်မဲပေးနိုင်အောင်လို့ဘယ်လိုပညာပေးလုပ်ငန်းတွေကိုလုပ်ကြိုင်မှုရှိပါသလဲ
ဟိုကျွန်တော်တို့အဆင့်၃ဆင့်ပေါ့တစ်ဆင့်ကတော့မဲဆင်းစစ်တယ်အဆင့်ဆိုတော့ကိုယ်နာမည်မဲဆင်းမှာပါမှာပါဆိုတော့ဒီနေရာမှာတွင်ပဲကျွန်တော်တို့အမှားယွင်းတွေလွဲချော်မှုတွေကအများကြီးရှိတယ်ဘာပြောကျွန်တော်တို့28ရက်နေ့အထိရတဲ့အချိန်တော်တွင်မှာတော့မဲဆင်းစစ်ဖို့ပထမတစ်ဆင့်လုပ်သွားမယ်ပေါ့နောက်တစ်ဆင့်ကပြည်သူတွေကြားထဲမှာမဲပေးခြင်းစိတ်တိုးတက်လာအောင်ဒီမဲပေးရေးကမ်ပိန်းပေါ့ဆိုတော့မဲပေးဖို့အတွက်လှုံ့ဆော်တဲ့ဟာတွေကျွန်တော်တို့လုပ်ဖို့ရှိတယ်နောက်တစ်ခုကမဲတော့ပေးလိုက်ပြီကိုပေးလိုက်တဲ့မဲပယ်မဲမဖြစ်အောင်ခိုင်လုံတဲ့မဲဖြစ်အောင်ဘယ်လိုမဲပေးရလဲဆိုတဲ့ဟာကိုကျွန်တော်တို့ဒီတရုတ်ပြပုံတွေပေါ့လေစာရွက်တွေအဲ့လိုပုံစံတွေနဲ့ကျွန်တော်တို့ဟိုပြည်သူတွေကြားထဲမှာစီယုံလှုံ့ဆော်သွားဖို့ရှိပါတယ်
ကြေကောက်ပွဲကိုပို့ပြီးစိတ်ဝင်စားလာအောင်ကမ်ပိန်းလုပ်မယ်ဆိုတဲ့အခါကျတော့လေဟိုဘလူးပုံစံမျိုးနဲ့လုပ်မှာလဲရှင်။နောက်အဲ့ဒီလုပ်မဲ့နေရာကိုရောဘယ်လိုနေရာတွေကိုဦးစားပေးပြီးတော့လုပ်သွားမှာလဲရှင
်။88အနေနဲ့ကတော့ကျွန်တော်တို့စတစ်ကာတွေရှိတယ်။ဒါမဲစင်းစစ်ဖို့မဲပေးဖို့တော့ကိုမဲကိုပယ်မဲမဖြစ်အောင်ဂယူးဒီဇိုင်းနဲ့မဲပေးဖို့ဆိုတဲ့ဟာတွေကိုတော့ကျွန်တော်တို့ဖြန့်ချီသွားမယ်။နောက်နေတွေကိုပါကျွန်တော်တို့ကမဲပေးနည်းနဲ့ပတ်သက်လို့ပါစာရွက်စာတမ်းတွေနောက်တခါဒီလိုတုံးနေပေါ့လေဒီလိုမဲပေးပုံတရုပ်ပြဖို့အတွက်ကိုလည်းလိုအပ်တဲ့ပစ္စည်းတွေပေါ့လေအချက်လက်တွေကျွန်တော်တို့အတတ်နိုင်ဆုံးပြန်ဝေသွားမယ်လို့ကျွန်တော်ပြင်ဆင်ထားပါတယ်။လမ်းစုံလမ်းကွာလိုမျိုးပေါ့ဈေးလိုမျိုးပေါ့စီကားပြီးတော့စိတ်ဝင်စားမယ့်နေရာတွေမှာလည်းမဲပေးရေးလှုံ့ဆော်တာတွေကိုကျွန်တော်တို့လုပ်သွားဖို့ရှိပါတယ်
။အဲ့ဒီလိုမျိုးလုပ်ငန်းတွေလုပ်ဖို့ပေါ့နော်။ဘယ်နဲ့ဖွဲ့လောက်ပူးပေါင်းဆောင်ရွက်မှာလဲရှင
်။အခုကတော့ကျွန်တော်တို့ဒီကျွန်တော်တို့88မျိုးဆက်တွေပဲပေါ့နော်။မျိုးဆက်တွေဆိုတဲ့အခါမှာနိုင်ငံရေးအချင်းသားဟောင်းတွေပါမယ်။နောက်တစ်ခါကျွန်တော်တို့ဒီငွေတုကော်မတီမှာထိတ်ဆက်ပြီးတော့ဆောင်ရွက်နေကြတယ်ကျွန်တော်တို့ဟိုညီနောင်အဖွဲ့အစည်းတွေပါမယ်။နောက်88အကာတာတို့နောက်ကျွန်တော် 141 plus တို့အစားရှိတဲ့အဖွဲ့အစည်းတွေပေါ့လေနောက်ကျွန်တော်တို့ ਨੇ စိတ်တူကိုယ်တူဖြစ်မဲ့အဖွဲ့အစည်းတွေကျွန်တော်တက်နေတဲ့လောက်ပူပေါင်းပြီးတော့ဒါဆောင်ရွက်သွားမှာပေါ့
အခုလူအချိန်မှာပေါ့နော်ရွေးကောက်ပွဲလို့ပေါ့ကရက်ပေါင်း50ကျော်လောက်ပဲလို့တော့ရဲဆိုတော့အခုအချိန်မှာစပြီးဆောင်ရွက်မယ်ဆိုရင်အချိန်မီမယ်လို့ထင်ပါတ
ယ်ဟိုတကူကတော့မဲဆင်းစစ်တဲ့ကိစ္စကတော့ကျွန်တော်တို့ကရက်အကန့်အသတ်ရှိတာပေါ့နော်28ရက်နေ့ဆိုတော့ကျန်တဲ့ဒီမဲပေးရေးပြည်သူတွေမဲယုံရောက်လာအောင်မဲမပေးမဖြစ်ပေးခြင်းလာအောင်လှုံ့ဆော်တဲ့အပိုင်းနဲ့ဒီပေးလိုက်တဲ့မဲတွေခိုင်လုံမဲတွေဖြစ်အောင်လုပ်တဲ့အပိုင်းကတော့ကျွန်တော်တို့ဒီရ90ရဲ့အတွင်းမှာကြကြပြန့်ပြန့်ဆောင်ရွက်နိုင်လိမ့်မယ်လို့ကျွန်တော်တို့မျှော်လင့်ပါတယ
်ရွေးကောက်ပွဲမဲဆက်စည်းရုံးတဲ့အချိန်ကိုရောက်လာပြီဟိုဩဂတ်စ်လထဲမှာလေ88တင်အနေနဲ့ရွေးကောက်ပွဲမှာ NLD နဲ့ပူးပေါင်းဆောင်ရွက်မယ်ဆိုပြီးတော့ညင်ညာချက်တွေထုတ်ထားတာရှိပါတယ်ရှင်ဆိုတော့အခုလိုမဲဆွယ်စည်းရုံးတဲ့အချိန်မှာရောဟိုဘယ်လိုမျိုးပူပေါင်းဆောင်ရွက်နေလဲရှင်
ဟိုတခုရှိတာကကျွန်တော်တို့ဒီ88အဖွဲ့က NLD နဲ့ကျွန်တော်တို့ပူပေါင်းဆောင်ရွက်မှုဆွေးနွေးမှုတွေရှိသလို UN နေပေါ့ဒီတိုင်းရင်းသားလူမျိုးများမဟာမိတ်အဖွဲ့နဲ့ကျွန်တော်တို့ဆွေးနွေးတာတွေဒီဆောင်ရွက်တာတွေရှိပါတယ်အဲ့တော့အခုကကျွန်တော်တို့မဲပေးရေးကမ်ပိန်းပေါ့အဲ့ဒီဟာကတော့ကျွန်တော်တို့ကပါတီအောင်နိုင်ရေးသဘာဝနဲ့မတူပါဘူ
းဒီညညာချက်ထွက်လာပြီးတဲ့အချိန်မှာပြည်သူတချို့ကမျှော်လင့်တာရှိတာပေါ့နော်ဆိုတော့ NLD ကမဲဆွယ်စည်းရုံးတဲ့အချိန်မှာဒီ88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကခေါင်းဆောင်တွေလိုက်ပါဆောင်ရွက်လာမယ်ဆိုတာမျိုးမျှော်လင့်တာရှိတယ်ပေါ့ဒီမျှော်လင့်နေတဲ့ပြည်သူတွေကိုဦးကူကြီးဘာပြောချင်လဲရှင
်ဆိုအဓိကကတော့မဲပေးတယ်ဆိုတာမဲဆန္ဒရှင်တွေကအဓိကကာယကံရှင်တွေအဆုံးဖြတ်ပေးရမှာသက်ဆိုင်ရာမဲဆန္ဒနယ်မြေမှာရှိတဲ့မဲဆန္ဒရှင်တွေစင်စက်မပြတ်နိုင်ငံရေးတက်ကြွလှုပ်ရှားလာတဲ့သူတွေကကိုမျိုးနယ်မှာဘယ်လိုဒီမိုကရေစီအင်အားစုမျိုးကိုရွေးချယ်တင်တယ်ဆိုတာကိုသူတို့ကာယကံရှင်တွေကအသိဆုံးပဲသက်ဆိုင်ရာမဲဆန္ဒနယ်မြေအလိုက်ရွေးချယ်လိုက်တဲ့ကိုယ်စားလှယ်တွေကိုကျွန်တော်တို့ကထောက်ခံအားပေးမှုကျွန်တော်တို့လုပ်သွားမှာပါကျွန်တော်တို့88ခရဲကတက်တွဲဆောင်ရွက်လာတဲ့ဒီတိုင်းရင်းသားကောင်းဆောင်တွေကိုယ်စားလှယ်တွေသူတို့ကိုကျွန်တော်တို့ကလွှတ်တော်ထဲမှာပါစေခြင်းနဲ့ဒါကြောင့်လည်းတိုင်းရင်းသားဒေသတွေမှာဒီလိုတိုင်းရင်းသားပါတီတွေကကျွန်တော်တို့ဖိတ်ခေါ်တဲ့ကမ်းလှမ်းတဲ့ဟာတွေမှာလည်းကျွန်တော်တို့ဆောင်ရွက်သွားဖို့ရှိပါတယ်ပြည်မပိုင်းမှာကတော့အောင်နိုင်ရေးအတွက်ကိုဆောင်ရွက်ဖို့အတွက်ကျွန်တော်တို့ကိုကမ်းလှမ်းတာတွေတောင်းဆိုတာတွေရှိခဲ့ရင်လည်းပဲတရားဝင်ပေါ့ခိုင်ခိုင်လုံလုံကမ်းလှမ်းလာမယ်ဆိုရင်တက်ဆိုင်ရာမဲဆန္ဒနယ်မြေကရဲဘော်တွေရဲ့သဘောတူညီချက်နဲ့တက်နိုင်သလောက်ဝိုင်းပြီးဆောင်ရွက်ပေးသွားမှာပ
ါရေဘေးတင်တဲ့နေရာတွေရှိရပေါ့တချို့နေရာတွေဆိုရင်နှစ်ကြိမ်ထက်တင်တယ်ပေါ့ဆိုတော့အဲ့လိုနေရာတွေမှာရှိနေတဲ့ပြည်သူတွေကဘလို့မှရွေးကောက်အာရုံမရောက်နိုင်ဘူးပေါ့အဲ့ဒီလိုဟာမျိုးနဲ့ပတ်သက်လို့ရောအခုဒီ88မျိုးဆက်အပါဝင်တခြားအဖွဲ့တွေနဲ့ပူးပေါင်းလှုပ်ဆောင်နေတဲ့အဖွဲ့တွေကသွားရောက်ပြီးတော့လိုဆောင်ရမယ်လို့
ဆိုတော့ကျွန်တော်တို့ဒီရေဘေးအန်ဒီရဲ့ဂျုံရတဲ့ဒေသတွေကိုကျွန်တော်တို့ကိုယ်တိုင်လည်းသွားရောက်ပြီးတော့ကူညီခဲ့တာတွေရှိပါတယ်နော်အခုချိန်ထိလည်းကူညီနေသေးပါပဲရွေးကောက်ပွဲကာလဆိုရင်တော့ဒီရေဘေးဂျုံခဲ့ရတဲ့အချိန်တက်စာရင်နည်းနည်းတော့ပုံမှန်နီးပါးလောက်ပေါ့လေပြန်ဖြစ်လာနိုင်တဲ့နေရာတွေလည်းရှိပါတယ်ဒါပေမဲ့ရွေးကောက်ပွဲကမဖြစ်မနေကျွန်တော်ဖြတ်တန်းရမယ့်ကိစ္စဖြစ်တော့ကျွန်တော်တို့ဒီရေဘေးဒုက္ခဂျုံနေရတဲ့ကိစ္စကိုကူညီတာလည်းကူညီတဲ့ဖက်ကလည်းရွေးကောက်ပွဲမှာဒီတက်တက်ကြွကြွနဲ့ကိုယ်နိုင်ငံရဲ့အပြောင်းလဲကိုအ အားလုံးတက်တက်ကြွကြွနဲ့ဆောင်ရွက်ကြဖို့ကိစ္စလည်းကျွန်တော်တို့ဟိုလှုံ့ဆော်သွားမှာပါ
ကျေးဇူးများကြီးတင်ပါတယ်
ဟုတ်ကဲ့ပါကျေးဇူးပါ